ကိုဒီဇာဆန်းနဲ့ကိုမူနိုင် view နဲ့ဆက်သွယ်ဆွေးနွေးခွင့်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်
ဆိုတော့အရင်ဆုံးကျွန်တော်ကိုဒီဇာဆန်းအဖြေနဲ့ကျွန်တော်စားလိုက်ပါမယ်အလားအခုဆန္ဒပြပွဲတွေတောက်လျှောက်မှာဖြိုခွဲတာတွေကလည်းတော်တော်ပြင်းပြင်းထန်ထန်ရဲရဲဆက်ဆက်ကိုဖြိုခွဲနေတာပါဒါကိုယ်တိုင်ကြုံတွေ့နေရတဲ့လူတွေကပိုသိပါတယ်ကျွန်တော်ကတော့ပြောစရာမလိုပါဘူးဆိုတော့ဒီလောက်ထိရဲရဲဆက်ဆက်အကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးလုပ်နေတဲ့ဂျားတွေကခင်ဗျားတို့တွေဘယ်လိုတက်တိမျိုးနဲ့ဒီဆန္ဒပြပွဲတွေကိုဆက်လုပ်နေတာလဲဗျာမကြောက်ကြဘူးလားကိုဒီဇာဆန်း
အဲ့တော့အကိုရာဟိုပေါ့တတိဆိုရတယ်ကျွန်တော်ကတော့ဒီနေရာမှာဘာပြောချင်လဲကျွန်တော်ကဟိုယုံကြည်ချက်ခံယူချက်လို့ပဲကျွန်တော်ပြောချင်တယ်ကျွန်တော်တို့ကဘာကိုယုံကြည်လို့ဒီအရေးတော်ပုံကိုဆင်နွှဲနေတယ်ဆိုတော့ကျွန်တော်တို့ကဒီအာနာသိမ့်မှုဆိုတဲ့အာတမလောက်ရက်ကိုကျွန်တော်တို့ဘယ်လိုမှလက်ခံလို့မရဘူးကျွန်တော်တို့ကဒါကိုလက်ခံလိုက်မယ်ဒါဒီအာနာသိမ့်တာကိုကျွန်တော်တို့ကခေါင်းငုတ်ဟာဒူးထောက်အရှုံးပေးလိုက်မယ်ကျွန်တော်တို့ဒီတိုင်းတိတ်တိတ်ဆိတ်ဆိတ်တွေ့တွေ့ဝေးဝေးနေလိုက်မယ်ဆိုရင်ကျွန်တော်တို့ရဲ့ပြစ်ဆုံးပံနဲ့အနာဂတ်အတွက်အထူးသဖြင့်ကျွန်တော်တို့လူငယ်တွေเนาะကျွန်တော်တို့နောက်လာမယ့်မျိုးဆက်တွေရဲ့ဒီအနာဂတ်တစ်ခုလုံးကိုเนาะဒုက္ခပင်လဲဝေစင်မဲ့လောက်ရကြီးကိုကျွန်တော်တို့ကခေါင်းငုတ်အရှုံးပေးလိုက်တယ်လို့ဖြစ်သွားမှာကျွန်တော်တို့လုံးဝလက်ခံလို့မရဘူးဒါကြောင့်ကျွန်တော်တို့ဒီယုံကြည်ချက်ဒီယက်တီချက်ကြောင့်ကျွန်တော်တို့ကဒီအာတမလောက်ရဖြစ်တဲ့အာနာသိမ့်မှုကိုကျွန်တော်တို့ကအစွမ်းကုန်တွန်းလန့်ဆန့်ကျင်တော်လန်းနေရခြင်းပဲဖြစ်ပါတယ်ခင်ဗျာ
โอเคကိုဝင်မူးနိုင်ရောမစိုးရိမ်မူးလားကြောက်စိတ်မဝင်မူးလား
ဟုတ်ကဲ့ဟိုပုံမှန်လေးပြောရရင်တော့ကျွန်တော်တို့အာ2014လောက်ကစပြီးကျွန်တော်လည်းနိုင်ငံရေးလှုပ်ရှားမှုတွေမှာစဆောင်ရတဲ့အချိန်မှာအာဒီလိုထောင်တန်းကြတာမျိုးကျွန်တော်အနေနဲ့အတွေ့အကြုံတစ်ချိန်မှမရှိသေးပါဘူးဆိုတော့ထောင်ထဲမှာဘယ်လိုတွေနှိမ့်မနှိမ့်ဆက်ခံရတဲ့စစ်ကြောရေးမှာနိုင်ငံရေးလှုပ်ရှားမှုတွေကိုစေအုပ်စုကအာဘယ်လိုမျိုးရရဆက်ဆက်ဖိနှိပ်လေးရှိရဲဆိုတာကိုကျွန်တော်စာတွေ့ရပဲကျွန်တော်သိရပါတယ်1988နဲ့ဂျာကာလာတွေတောက်လျှောက်မှာကျွန်တော်ရဲ့ရှေ့ကမျိုးဆက်တွေဘယ်လိုရင်ဆိုင်ခဲ့ရလဲဆိုတာစာတွေ့သိရတဲ့အချိန်မှာပုံမှန်လေးလေးပြောရရင်ကျွန်တော်လူငယ်တယောက်အနေနဲ့ကြောက်ပါတယ်ဟိုကျွန်တော်အနေနဲ့ဆိုရင်အဲလူငယ်ပိုင်းဖြစ်တယ်ကျွန်တော်ရှေ့ဆက်သွားခြင်းနဲ့ကျွန်တော်ရဲ့အိမ်မက်တွေရှိတယ်ပန်းနိုင်တွေရှိတယ်ကျွန်တော်သွားခြင်းနဲ့လမ်းကြောင်းတွေရှိနေတဲ့အချိန်မှာဒီလိုဘဝကြီးနဲ့ကျွန်တော်ဆုံးသက်တော်မူတဲ့အချိန်ကြောက်ပါတယ်သို့တော့အဲ့ဒီကျွန်တော်တို့ဖြတ်သန်းခဲ့ရတဲ့ကာလမှာကျွန်တော်တို့လူငယ်တွေကျွန်တော်တို့မျိုးဆက်တွေဟာဘယ်လိုမျိုးအမောင်ခေတ်ကြီးထဲမှာနေခဲ့ရလဲဆိုတာကျွန်တော်တို့ကိုယ်တိုင်ဖြတ်သန်းခဲ့ပြီးတာဖြစ်တယ်။အဲ့ဒီအတွက်အဲ့ဒီကာလတစ်ခုကိုကျွန်တော်တို့ပြန်မရောက်ချင်ဘူး။ဒါပထမတစ်ချက်။နောက်တစ်ချက်ကတော့ဆောစောကကိုဒီစာပြောတဲ့အတိုင်းပဲ။ကျွန်တော်တို့ခေတ်မှာဒီလိုမျိုးဓမ္မနဲ့အဓမ္မတိုက်ပွဲကြီးကတိုင်းပြည်အနာဂတ်နဲ့ရင်းပြီးတော့ကြုံနေရတဲ့အချိန်မှာကျွန်တော်တို့မလုပ်ရင်ဘယ်သူတွေလုပ်ရမှာလဲ။ဆိုတော့အဲ့ဒီမိကုံးဝင်လာတိုင်းကျွန်တော်တို့စိတ်ထဲမှာမတိမတာဖြစ်စေတိတိတတ်တတ်ဖြစ်စေဝင်နေတဲ့ကြောက်စိတ်တွေကိုအလိုလိုတွန်းဖယ်ပြီးတာဖြစ်သွားတယ်။ကျွန်တော်တို့ယုံကြည်ချက်တစ်ခုနဲ့နေဦးတော်လိုင်းအောင်ရမယ်ဆိုတဲ့စိတ်နဲ့ပဲရှေ့ဆက်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဗျာ။ဆိုတော့အခုဆိုရင်ကိုဒေဇာဆန်းဆိုရင်ဒါမန္တလေးဘက်မှာဟလာကိုဝေမိုးနိုင်ဆိုရင်မုံရွာမှာဒင်မကတော့ကိုဒေသမှာလည်းမကတော့။များတို့နှစ်ယောက်စလုံးကနိုင်ငံတဝန်းကလူတွေကတည်တဲ့လူတွေဖြစ်နေပြီ။ပြောရရင်တော့ထင်ရှားလာပြီပေါ့နော်။ဆိုတော့အဲ့ဒီလူထင်ရှားလာတာနဲ့အမျှကိုယ်တိုင်အတိန်အဆောင်ဖြစ်မဲ့အန်ဒရယ်ကလည်းပူကြီးလာတယ်လို့ကျွန်တော်ကိုယ်တိုင်အဲ့လိုမြင်မိပါတယ်အဲ့ဒီအတွက်ကောကိုဒေဇာဆန်စိုးရင်စိတ်ရှိပါသလားကိုရောပြင်ဆင်ထားပါသလား
အတိန်းဆောင်းဆိုတာ
ဥပမာကျွန်တော်ကတိကျကျပြောရမှာပြောမထွက်ဘူးဖမ်းတာစီးတာဟလာထိခိုက်ဒဏ်ရာရတာဆုံးပါတာပေါ့ဗျာနောက်ဆုံးပြောရမယ်ဆိုရင်တော့
အဲ့တော့ညာပြောရရင်ကျွန်တော်တို့ဒီအာနာရှင်စနစ်ကိုဒီစစ်အာနာရှင်ကိုကျွန်တော်တို့စန့်ကျင်ပြီးတော်လှန်ပြီးဆိုကြရဲကကျွန်တော်တို့မှအားလုံးပါနော်ဒီအရေးတော်ပုံမပါဝင်ဆင်နွှဲနေတဲ့လူတဦးချင်းတယောက်ချင်းနိုင်ငံသားတဦးချင်းတယောက်ချင်းမှာကျွန်တော်တို့ဒီဖြစ်နိုင်ခြေရှိတဲ့အန်ဒရယ်တွေအတိန်းဆောင်းတွေကများစွာရှိပါတယ်ကျွန်တော်တို့ရေမှာမဟုတ်ပါဘူးအဲ့တော့ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်ဒီအာနာသိမ့်မှုလောက်ရက်ကိုအာနာရှင်စနစ်ကိုစပြီးတော့နော်တွန်းလန်တော့မယ်ဆိုတဲ့ဒီဖေဖော်ဝါရီတရက်နေ့စစဉ်းစားကြရဲကျွန်တော်ကိုယ်တိုင်လည်းအေးအေးဆေးဆေးစဉ်းစားပါတယ်နောက်ကျွန်တော်ရဲ့မိသားစုနဲ့လည်းကျွန်တော်တိုင်ပင်ပါတယ်အဲ့တော့ပြောရရင်ကျွန်တော်တဦးချင်းတယောက်ချင်းအတွက်ကတော့ကျွန်တော်ကဒီအာနာရှင်စနစ်ကိုအမြင့်ဖြတ်ချေမှုမှုရာအတွက်ကျွန်တော်အသက်နဲ့ခန္ဓာထိကျွန်တော်အသက်ထိကျွန်တော်ပေးဆက်ဖို့ပါဝင်ဖို့ကျွန်တော်ကဆုံးဖြတ်ထားပြီးသားပါဒီအတွက်လည်းကျွန်တော်ကဒီကျွန်တော်ရဲ့မိသားစုနဲ့လည်းကျွန်တော်တိုင်ပင်ထားပြီးသားပါအဲ့တော့ပြောရရင်ကျွန်တော်တို့ကဒီအာနာရှင်စနစ်ကိုတွန်းလှန်ဖို့အခုချိန်မှာကျွန်တော်တို့ကြောက်ရွံ့နေမယ်ဆိုရင်ကျွန်တော်တို့သိကြရတယ်ကျွန်တော်တို့ကဒီအကြောက်ခစ်ထဲမှာကျွန်တော်တို့1988လို့ဟုတ်လား1962ခုနှစ်လို့ အကြောက်ခစ်ထဲမှာနောက်ထပ်မျိုးဆက်တစ်ဆက်နှစ်ဆက်ကျွန်တော်တို့မသိမရှင်းကျွန်တော်တို့သိတဲ့အထိသွားတော့မယ်ကျွန်တော်တို့ကဒီအချိန်မှာကျွန်တော်တို့တစ်ခုခုကိုတွေးဝေးနေမှာတုံဆိုင်နေမှာဆိုကျွန်တော်နောက်ထပ် level ကျွန်တော်တို့ဒီလိုမျိုးအမှောင်ခစ်ထဲမှာပဲကျွန်တော်တို့ကနေရတော့မယ်အဲ့တော့ကျွန်တော်အတွက်ကတော့ကျွန်တော်တဦးချင်းတယောက်ချင်းအတွက်ကျွန်တော်အသက်နဲ့ခန္ဓာတီကာနေသူရဲ့ဒီအာနာရှင်စနစ်ကိုစစ်အာနာရှင်စနစ်ကိုတွန်းလှန်တိုက်ဖျက်ဖို့ရတဲ့ကျွန်တော်ကစဉ်းစားထားပြီးသားပိုင်ဖျက်ပြီးသားဖြစ်ပါတယ်ကျွန်တော်ဒီ55တန်းသောပြည်သူတွေရဲ့ပြစ်ဆုတ်ပန်းနဲ့အနာဂတ်အတွက်ကျွန်တော်တို့လိုချင်တဲ့ဘုံရည်မှန်းချက်ပန်းတိုင်အတွက်ကျွန်တော်တို့မသွေးမသွေးဆက်လက်ပြီးတော့ခြိတက်နေမှာဖြစ်ပါတယ်ခင်ဗ
ျကိုဝေမိုးနိုင်ရောကိုကိုတိုင်းတိန်ဆောင်ဖြစ်မှာဆိုရင်စိတ်ရှိသလားအဲ့ဒီအတွက်ရောကိုပြင်ဆင်ထားပါသလ
ားဟုတ်ကဲ့ဟိုအမှန်တိုင်းပြောရင်တော့စောစောကပြောခဲ့တယ်လို့ပဲဟိုကျွန်တော်လူငယ်ဘဝမှာပဲရှိနေသေးတယ်ဒီလိုချင်းနေဇိုးတစ်ခုနဲ့ကြုံရပြီးတော့ဘောကဆုံးသွားမယ့်အနေအထားမျိုးကိုကျွန်တော်အနေနဲ့ဆိုရစ်တယ်။သို့တော်စောစောကပြောခဲ့တယ်လို့ပဲကျွန်တော်တို့အဲ့ဒီအရာထက်ပိုကြောက်ရမယ့်အချိန်တစ်ခုကိုကျွန်တော်တို့ကရင်ဆိုင်နေရတာဖြစ်တယ်။ဟိုစစ်အာဏာရှင်အုပ်ဆိုးမှုအောက်မှာကျွန်တော်တို့အသက်တွေဘဝတွေဟာဘလောက်ထိအနိုင်ကျင့်ခံရတယ်၊ထိပါနှောက်ယှက်စော်ကားခံရတယ်ဆိုတာကျွန်တော်တို့တမိုင်းမှာတက်တည်ထင်ရှားဖြစ်ခဲ့ပြီးဖြစ်တယ်။အဲ့ဒီအတွက်ကျွန်တော်တို့ဘလောက်ပဲဒီလမ်းကိုရှောက်မယ်ဆိုကြတဲ့ကကျွန်တော်တို့ဘယ်လိုခက်ခဲကြုံရမယ်ဆိုတာကျွန်တော်တို့ရှေ့မှာလည်းတမိုင်းသင်ခန်းစာတွေရှိပြီးသားဖြစ်တဲ့ကောင်းကောင်းသဘောပေါက်ခဲ့ပြီဖြစ်တယ်။ဆိုတော့ဒီလမ်းကိုဆောက်ရှောက်ခရက်ကဟိုကျွန်တော်တို့ဟိုအခုလိုမျိုးနာမည်ကြီးဖို့ရည်ရွယ်ခဲ့တာမဟုတ်တော့လေပဲကျွန်တော်တို့အခြေအနေတစ်ခုရကျွန်တော်တို့လူတည်များလာတဲ့အနေအထားမှာကျွန်တော်တို့ရဲ့အသက်အန္တရာယ်နဲ့ပတ်သက်ပြီးတော့လူတော်တော်များများကလည်းဆိုရင်လာကြတယ်ဟိုတိုင်းဝိုင်းတွေကလည်းပြောကြဆိုကြတာရှိတယ်။သို့တော့ကျွန်တော်မြင်တာကတော့အခုမြန်မာပြည်မှာဒီနေ့အချိန်ထိပဲကျွန်တော်လူ600ကျော်အသက်တည်ပေးခဲ့ရပြီဖြစ်ပါတယ်။ဆိုတဲ့အတွက်ကျွန်တော်နားလည်တာကတော့ဒီຫນွေဦးတော်လှန်ရေးမှာကျွန်တော်ရင်းနှီးရတာတွေပေးဆက်ရတာရှိပါလိမ့်မယ်။ဒီအတွက်လည်းကြီးစံနေမှာနံပါတ်ကြီးမှတ်ပုံတင်နေမေးပြီးတော့လာတာမဟုတ်တဲ့အတွက်ကျွန်တော်အချိန်နေအချိန်ခါဆိုတာလေတစ်ချိန်မဟုတ်တစ်ချိန်ရောက်ကောင်းရောက်လာပါမယ်။ဆိုတဲ့အတွက်စထွက်ခရေကတော့ဒီလမ်းကြောင်းအားလုံးကိုကျွန်တော်တို့ကြိုတွေးပြီးတော့ပြင်ဆင်ထားပြီးဖြစ်တယ်။ကျွန်တော်လှုပ်ဆရာရှိတာကိုအသက်နဲ့ခန္ဓာတည်မြဲသေးပေါ့နော်။ကိုဒီစာပြောသလိုပဲလောက်ဆရာရှိတဲ့လမ်းကြောင်းကိုပဲကျွန်တော်တို့ဆက်လျှောက်သွားခြင်း ਨੇ အဲ့ဒါကပဲကျွန်တော်တို့ရဲ့သမိုင်းမှတ်ချက်ဖြစ်လိမ့်မယ်လို့ယူဆပါတယ်ခင
်ဗျ။ဟုတ်ကဲ့ဗျာ။ဘူးဆိုရင်ဒါတကြံပွဲတော်ကာလရောက်ပြီပေါ့နော်။ကြံပွဲတော်ကပြီးခဲ့တဲ့နှစ်ကလည်းပဲကိုဗစ်ကြောင့်ကြံပွဲတော်စီစီကာကမရှိခဲ့ဘူး။ဒီမတိုင်ခင်နှစ်တည်းကတော့ဒါတကြံပွဲတော်ဆိုတာမန္တလေးတကြံဆိုတာလည်းအင်မတန်တနိုင်ငံလုံးကလူတွေတိတ်ပြီးတော့ပါဝင်ခြင်းနဲ့ပျော်ရွှင်ခြင်းနဲ့ပွဲတော်ကြီး။ဟုတ်တော့ဒီနှစ်မှာကတော့ကျွန်တော်တွေ့နေရတာအခုဟလာပျော်ဝဲရှင်ပွဲတွေမလုပ်ဘူးတကြံပွဲတော်မှာကြံပွဲတော့ကာလအတွင်းမှာပုံစံတစ်မျိုးနဲ့တပိတ်မောက်တာတွေဆန္ဒပြတာတွေဆက်လုပ်သွားမယ်ဆိုပြီးကျွန်တော်ပြောတာဆိုတာတွေ့ရပါတယ်ဆိုတော့ကုလီဇာဆန်ကြံပွဲတော့အတွင်းမှာလူဆောင်မှာအတွင်းနဲ့ပတ်သက်လို့ဗာများပြောလို့ရပါမယ်ခင်ဗျာပြောလို့ရသလောက
်ဟုတ်ကဲ့အဲ့တော့ဟုတ်ပါတယ်ကျွန်တော်တို့ကြံအခါတော်ဆိုတာကတော့ကျွန်တော်တို့ပုံမှန်အားဖြင့်ပုံမှန်အချိန်မှာဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့နော်ပြည်သူပြည်သားတွေအတွက်အင်မတန်ကျွန်တော်တို့ဒါထူးမြတ်တဲ့အချိန်ခါပေါ့အနားယူတဲ့အချိန်ကျွန်တော်တို့နော်ဒီအပန်းဖြေတဲ့အချိန်ပေါ့သို့တော်ကျွန်တော်တို့ဒီနှစ်တကြံကတော့အားလုံးလည်းတည်ပြီးသားပါကျွန်တော်တို့ဒါဒီဘလို့မှကျွန်တော်တို့ပျော်ပါနေရမယ်အပျော်တကြံမဟုတ်ဘူးဆိုတော့ကျွန်တော်တို့အားလုံးနားလည်ထားပြီးသားပါနော်လူတဦးချင်းတယောက်ချင်းရောနားလည်ထားပြီးသားပါကျွန်တော်တို့ဒီຫນွေဦးတော်လန်ရေးမှာကျွန်တော်တို့ပေးဆက်ခဲ့ရတဲ့ကြာဆုံးခဲ့ရတဲ့လူပေါ့900ကျော်ရှိပြီအချင်းကြနေတဲ့ကျွန်တော်ထောင်ကြနေတဲ့ပုဂ္ဂိုလ်ပေါင်း3000ကျော်သွားပြီနော်ကျွန်တော်တို့တခြားထိကနစ်နာရတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိတယ်အဲ့တော့ကျွန်တော်ဒီလူတွေရဲ့အသက်တွေသွေးတွေချွေးတွေကျွန်တော်တို့မပြည့်ပြည့်သေးတဲ့အရေးတော်ပုံကြီးကိုကျွန်တော်တို့เนาะစိတ်မှာရှိတော့အပြင်ကျွန်တော်တို့ဒီတကြံဒီကျွန်တော်တို့အပျော်တကြံပျော်စရာတကြံလုံးဝမဟုတ်ပါဘူးကျွန်တော်တို့အတွက်ကတော့ဒီတကြံဒီတော်လန်တကြံဒါဖြစ်တယ်အဲ့တော့ကျွန်တော်တို့ဘာလို့တော်လန်ရမလဲကျွန်တော်တို့ဒီစစ်အာဏာရှင်ကိုဒီအာဏာသိမ်းမှုကိုဒီကျွန်တော်တို့အကြမ်းဖက်အာဏာသိမ်းစစ်ကောင်စီကိုကျွန်တော်တို့ဆက်လက်တော်လန်နေရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကတကြံအခါတော်တွင်းမှာလည်းပဲကျွန်တော်တို့အခုရက်90ကျော်ကျွန်တော်တို့ပြသပြီးသားကျွန်တော်တို့ရဲ့အရေးတော်ပုံအတိုင်းပဲကျွန်တော်တို့ဆက်လက်ပြီးတော့အာဏာရှင်ကိုတော်လန်းနေရမယ်ခုခံနေရမယ်တော်လန်းသောတကြံဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီတကြံကာလအတွင်းမှာလည်းပဲကျွန်တော်တို့တကြံတပိတ်တွေကိုကျွန်တော်တို့ပုံစံမျိုးစုံနဲ့တကြံနဲ့စီလျော်လိုက်ဖက်တဲ့ပုံစံမျိုးစုံနဲ့ကျွန်တော်တို့ဆက်လက်ပြီးတော့ကျွန်တော်တို့ရဲ့အရေးတော်ပုံကိုဆက်လက်ဆင်နွှဲနေကြမှာဖြစ်ပါတယ်ခင်ဗျဟု
တ်ကဲ့ကိုဝင်းမူဝင်းမူနိုင်တို့ရောမုံရဘက်မှာရောဘယ်လိုများပြင်ဆင်ထားပါသလဲ
ဟုတ်ကဲ့ဟိုကိုတီစာဆန်းပြောသွားတယ်လို့ပါပဲကျွန်တော်တို့ဒီမြန်မာတိုင်းနိုင်ငံလုံးကဒီမြို့ကြီးတော်တော်များများကတပိတ်ကော်မတီတွေဆွေးနွေးနှိမ့်နိုင်ပြီးတော့ကျွန်တော်တို့ဒီအကြံကိုတော်လန်တကြံဆိုတဲ့ပုံစံမျိုးနဲ့တရချင်းစီလိုက်လှုပ်ရှားမှုပုံစံမျိုးမျိုးကျွန်တော်ဆောင်ရွက်တော့ရှိရဲ့ရေဘူးရအဖြစ်တော့ကျွန်တော်တို့ကဒီကာလမှာ ကျွန်တော်တို့အကြံဆိုတာကအများသောအားဖြင့်တော့ကျွန်တော်ပြောကြပါကြတယ်နှစ်တစ်ကိုကြိုးကြတယ်မင်္ဂလာယူကြတဲ့အချိန်ဖြစ်တယ်ပေါ့နော်ဆိုတော့ဒီကာလမှာကျွန်တော်တို့အနေနဲ့တော်လှန်ရေးသဘောဆောင်တဲ့အသွင်ဆောင်တဲ့လှုပ်ရှားမှုတွေတော်လှန်တန်ကြက်တွေတော်လှန်ရေးသဖြင့်နေဆိုကြမယ်လမ်းမောလှုပ်ရှားမှုကိုလည်းဆက်ပြီးတော့တတ်နိုင်ကြရအရှိန်ဆက်ထိန်းပြီးတဲ့အခါကျတော့တကြံကိုဆင်နွှဲမယ်အဲ့ဒီလိုနဲ့ကျွန်တော်တို့နှစ်တစ်ကိုကြိုးဆိုခြင်းနဲ့ကျွန်တော်တို့ຫນွေဦးတော်လှန်ရေးကရည်ရှိသွားရမှာဖြစ်တဲ့အတွက်နှစ်ဟောင်းနဲ့နှစ်တစ်အကူပြောင်းကာလမှာလည်းတော်လှန်ရေးအရှိန်ဟုတ်မပြတ်စေဘဲနဲ့ကျွန်တော်တို့ရှေ့ဆက်ပြီးတော့ကျွန်တော်တို့ခြေတက်ခြင်းနဲ့နှစ်တစ်မှာနှစ်စန်းတရက်နေ့လိုမျိုးနှစ်တစ်ကာလမှာလည်းကျွန်တော်တို့တော်လှန်ရေးရှေ့ဆက်ခြေတက်ရမယ်လမ်းခရီးကိုအရေးတော်ပုံအောင်မြင်ပေါက်မြောက်တဲ့အထိကျွန်တော်တို့ဆောင်ရွက်နိုင်ဖို့အတွက်ဆုတောင်းမေတ္တာပို့သကြမယ်အစရှိစဉ်ပုံသဏ္ဍာန်မျိုးမျိုးနဲ့တော့ကျွန်တော်တို့ဆောင်ရွက်နိုင်ဖို့အတွက်တော့ကြိုတင်ပြင်ဆင်မှုတွေလုပ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီစန္ဒပြပွဲတွေကိုစစ်ကောင်စီဘက်ကနေပြီးတော့ပြောဆိုတုံ့ပြန်တာတွေရှိပါတယ်အထူးသဖြင့်တော့စစ်ကောင်စီဘက်ကဟာလာသူတို့ဘိုင်မီဒီယာတွေကနေပြီးတော့ပြောနေတာသူတို့တက်တွင်းနေမှာပြောဆိုနေတာဆိုရင်ဒါကဟာလာ NLD ပါတီအတွက်စန္ဒပြနေတာ NLD ပါတီကိုဖြုတ်ချပြီးတော့ဟာလာအနာရယူလိုက်တဲ့ပုံမှာ NLD ပါတီဘက်ကနေပြီးတော့မခံမြတ်နိုင်ဖြစ်လို့ဟာလာစန္ဒပြနေကြတာဆိုတာမျိုးပြောတာတွေရှိပါတယ်ကိုလီစာဆန်ဟုတ်တလား NLD ပါတီအတွက်စန္ဒပြနေတာလား
အဲ့ကိစ္စပဲကျွန်တော်တို့အများအားဖြင့်ပြောရကြတာပုံဝင်နေလည်းပြောရရင်ကျွန်တော်တီးတော့အခုကျွန်တော်တို့ဒီຫນွေဦးတော်လန်ရင်းမှာဒပိတ်တွေပေါ့နော်ဆန္ဒပြမှုတွေ CDN တွေမှာဦးစီးဦးရွက်လုပ်နေတဲ့သူတော်တော်များများပေါ့နော်ပြောရရင်ပြီးခဲ့တဲ့9နှစ် NLD ပါတီအစိုးရဖြစ်တုန်းကအဲ့ဒီ NLD ပါတီအစိုးရကိုတော်တော်ထောက်ပြဝေဖန်ခဲ့တဲ့လူတွေကြီးပဲအခုဦးဆောင်ဆန္ဒပြနေတဲ့ထဲမှာအာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြနေတဲ့ထဲမှာပြီးခဲ့တဲ့9နှစ်တုန်းကအဲ့ဒီ NLD ပါတီအစိုးရခေတ်တုန်းကဆန္ဒပြခဲ့တဲ့လူတွေအများကြီးပါတယ်အဲ့ဒီအစိုးရကိုကျွန်တော်တို့ကိုယ်တိုင်အပါအဝင်ပေါ့ပြီးခဲ့တဲ့9နှစ်လုံးကဒီ NLD ပါတီဒီ NLD လွတ်တော်ကိုထောက်တက်နိုင်တဲ့မြတ်ထောက်ပြဝေဖန်ကန့်ကွက်ခဲ့တဲ့လူတွေအများစုပဲကျွန်တော်ထင်တယ်ကျွန်တော်လည်းအဲ့တိုင်းပဲကိုဝေမွန်းနဲ့လည်းထူနေသကောင်းပဲတူပါလိမ့်မယ်။အဲ့ဒါလူတွေလည်းအများကြီးပဲ။အဲ့တော့ပြောချင်တာကကျွန်တော်တို့အခုဒီ2021ຫນွေဦးတော်လှန်ရေးရဲ့အဓိပ္ပာယ်နဲ့အနှစ်သာရခုနကအခုပြောတဲ့ဟာပေါ့။ပုံမှန်လည်းပြောရရင်ကျွန်တော်တို့အခုလုပ်နေတာကလူတဦးတယောက်လွတ်မြောက်ရေးမဟုတ်ဘူး။ပါတီတစုတစ်ဖွဲ့အာဏာပြန်ရရေးလည်းမဟုတ်ဘူး။ကျွန်တော်တို့ရဲ့အခုຫນွေဦးတော်လန်ရဲ့အဓိပ္ပာယ်ကအဲ့ထက်အများကြီးပိုတယ်ဗျာကျွန်တော်တို့ရဲ့အဓိပ္ပာယ်ကဓမ္မနဲ့အဓမ္မကြားတိုက်ပွဲပဲဒီအာနာသိန်းနေဆိုတော့လက်နက်အားကိုလူအင်အားအားကိုပြီးတော့လူတို့ရဲ့ဒီအသေးစားမဲတပြားနဲ့ရွေးချယ်မဲပေးထားတဲ့ရွေးကောက်ပွဲရလက်ကိုဒါရက်ွယ်ပြုတ်နိုင်ခြင်းနဲ့တာဖြစ်တယ်ဒါကိုကျွန်တော်တို့ကလက်မခံဘူးလက်မခံဒါကိုကျွန်တော်တို့ကစန့်ကျင်ခြင်းဖြစ်တယ်နောက်တနည်းကျွန်တော်တို့ဒီအာနာသိန်းတဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံမှာလက်နက်ရှိတဲ့လူကလက်နက်ရှိရင်ရှိတဲ့လူအင်အားရှိတဲ့လူကရှိရင်ရှိတဲ့လူအဲ့လိုအာဏာသိမ်းလို့ရတယ်အနိုင်ကျင့်လို့ရတယ်ဆိုတော့အစင်အလားအမဲခွက်ကြီးဖြစ်သွားမှာဆက်ပြီးတော့ဖြစ်သွားမှာကျွန်တော်တို့လုံးဝမလိုလားဘူးရဲ့ဒါကိုကျွန်တော်တို့ကစက်ကျင်နေခြင်းဖြစ်တယ်ဒါကိုကျွန်တော်တို့ကတော်လန်းနေခြင်းဖြစ်တယ်အဲ့တော့ကျွန်တော်တို့ကရှင်းတယ်ကျွန်တော်တို့ရဲ့အခုချိန်မှာကျွန်တော်တို့ရဲ့ပန်းနိုင်ငံကပါလေရိုးရိုးလေးပဲရှင်းရှင်းလေးပဲကျွန်တော်တို့သွားချင်တာကစစ်မှန်တဲ့ Federal Democracy ပြည်တော်စုတည်ဆောက်ရေးပဲဒီအတွက်ကျွန်တော်တို့ကဒီအရေးတော်ပုံကိုဆင်နွှဲနေကြခြင်းဖြစ်တယ်ဒါကြောင့်ပြောရရင်ဒီအရေးတော်ပုံကြီးဒီလူတစုတစ်ဖွဲ့ကောင်းစားရေးလည်းမဟုတ်ပါဘူးလူတဦးတယောက်လွတ်မြောက်ရေးလည်းမဟုတ်ပါဘူးဒါကိုကျွန်တော်ဒီနေ့ကနေလေးလေးနက်နက်เนาะကျွန်တော်ခြားပြဆွေးနွေးခြင်းပါတယ်ခင်ဗျ
ဟုတ်ကဲ့ကိုမှုနိုင်ရောဒီပုံမှာဘာဖြည့်ဆွက်ပြီးပြောချင်တာရှိမလဲ
ဟုတ်ကဲ့ဟိုကိုရီစာပြောသလိုပဲပေါ့เนาะအခုတကယ်တကယ်တမ်းကျွန်တော်တို့လှုပ်ရှားနေတာတွေကြည့်မယ်ဆိုရင်ဟို NLD ပါတီကလူတွေကြီးပဲမဟုတ်ဘူးဗျပုံပွင့်လင်းပြောရရင်မျိုးဘောကတပိတ်တိုက်ပွဲကိုဥဆောင်နေတဲ့သူတော်တော်များများမျိုးကြီးတော်တော်များများကိုလိုက်ကြည့်လိုက်ပါတီကလူတော်တော်နေတယ်ဟို CSO အတိုင်းဝန်ကရှိမယ်ကျွန်တော်တက်ကြွလှုပ်ရှားတဲ့သူတွေရှိတယ်ចောင်းသားသမက်ကတွေရှိပြီးခဲ့တဲ့9နှစ်အတွင်းမှာကျွန်တော်တို့ចောင်းသားသမက်ကတွေဆိုရင်အဓိကပေါ့နော်ဟိုပါ NLD ကိုNLD နဲ့တောင်ဆန်းစုကြည်ကိုသူတို့ပြင်းပြင်းထန်ထန်ဝေဖန်တာတွေလုပ်တဲ့အတွက်ဆိုရင်လူလူနဲ့တော့မှအမြင်ဆောင်ကြတာမျိုးရှိဒါပေမဲ့တကယ်တကယ်ဖြစ်လာတဲ့အချိန်မှာຫນွေဦးတော်လိုင်းဖြစ်လာတဲ့အချိန်မှာပြီးခဲ့တဲ့9နှစ်အတွင်းပါတီနဲ့ပါတီကိုနဲ့အစိုးရကိုဝေဖန်ထောက်ပြခဲ့တဲ့လူတွေကိုယ်တိုင်ကရှေ့တန်းကနေထွက်လာကြတာတွေ့ရတယ်။ဆိုတော့အဲ့ဒီဟာကကျွန်တော်တို့ဗမာလူမျိုးစုတွေမဟုတ်ဘဲနဲ့ကျွန်တော်ပြန်ကြည့်ရင်ဥပမာကျွန်တော်မြစ်ကြီးနားမှာဆိုရင်ကြည့်ကြည့်လိုက်ရင်ကျွန်တော်တို့မြေပြင်လှုပ်ရှားမှုကိုဥဆောင်နေတဲ့လူတွေပါကျွန်တော်နဲ့ပုံကိုရေးရရင်းနေတဲ့သူအများကြီးပါတယ်။အဲ့ဒီလူတွေကြည့်လိုက်ရင်ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာလည်းသူတို့ဒီ NLD မဟုတ်သောတခြားပါတီကိုထောက်ခံအားပေးခဲ့ကြတဲ့သူဖြစ်တယ်။ဆိုတော့ဒီဒါကိုကြည်ချင်းအားဖြင့်ကျွန်တော်တို့ကဒီຫນွေဦးတော်လန့်ရေးဒီ NLD ပါတီအတွက်ဒေါအောင်ဆန်းစုကြည်တူတယ်လွတ်မြောက်ပြီးတော့အာဏာပြန်ပြီးတော့အုပ်ဆိုးနိုင်ရေးအတွက်ရည်ရွယ်တာမဟုတ်ဘူးဆိုတာကျွန်တော်တို့အနေနဲ့ impotent ထင်ရှားတယ်။သို့တော့ဗမာလူများစုတွေရှိတဲ့မြေပြန့်ဒေသတွေရဲ့လက်မော်လှုပ်ရှားမှုတွေမှာတော့ဒီအမ NLD အလန့်ပါတီရဲ့အလန့်တွေကိုထောက်တုံးလာတာ။ဒါကသူ့ဒေသအလိုက်အခြေအနေပေါ်မူတည်ပြီးတော့လူလူရဲ့ထောက်ခံမှုပေါ်မူတည်ပြီးတုံးလာဖြစ်တယ်။သို့တော့တနိုင်ငံလုံးကຫນွေဦးလှုပ်ရှားမှုကြီးတစ်ခုလုံးကိုခြုံကြည့်မယ်ဆိုရင်ကျွန်တော်တို့ကပါတီတစ်ခုရဲ့အတွက်လောက်တာမဟုတ်ဘူး သူကျွန်တော်တို့လက်နဲ့ရှိရင်ရှိတယ်လို့နိုင်ငံရေးအခင်းကျင်းကိုသူကြိုက်ရင်ကြိုက်တယ်လို့မကြိုက်ဘူးဆိုတာနဲ့သူစိတ်အလိုမကျတာနဲ့ထင်တယ်လို့ဝင်ပြီးတော့ပြုပြင်ပြောင်းလဲပြင်မယ်ငါတို့သွားစီခြင်းနဲ့လမ်းကြောင်းတိုင်းကိုပဲမင်းတို့ဒီလိုသွားရမယ်ဆိုတော့တနက်ကိုနှစ်ထင်ထောက်ပြီးတော့ခိုင်းနဲ့အဲဒီစစ်တပ်ရဲ့ဒီအစင်လာကိုကျွန်တော်တို့ရှေ့ဆက်ပြီးကျွန်တော်မကြုံကြင်တော့ဘူးအဲ့ဒီအတွက်ကျွန်တော်တို့ကဒီလမ်းကြောင်းကိုရှောက်တာဖြစ်တယ်နောက်ပြင်အခုဒီငွေဥဒေါ်လာရေးမှာပို့ပြီးတော့ကျွန်တော်တို့အနှစ်သာရရှိလာတာတခုက Federal Democracy ပြည်ထောင်စုထူထောင်ရေးဆိုတဲ့တိုင်းပြည်ရဲ့အနာဂတ်အတွက်အန်တီမပန်းတိုင်ကိုလည်းအင်အားစုတတော်များများကလက်ခံပြီးတော့အာဒါကိုကြွေးကြော်လာကြတာတွေ့ရတယ်ပဲကျွန်တော်ထင်ပါတယ်လူထုကြားထဲမှာကိုကျွန်တော်နိုင်ငံရေးအင်အားစုအသီးသီးကြားမှာရောဒါဒီလူထုလူထမ်းစားအသီးသီးရဲ့ဘုံရန်သူစစ်အာဏာရှင်ကိုဦးတည်တိုက်တဲ့တိုက်ပွဲဆိုတာတော့ဟိုထင်ရှားပြီးဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ်ခင်ဗျဟု
တ်ကဲ့နောက်တစ်ခုကဒီပြည်တော်စုထွက်တော်ကိုစားပြုကော်မတီပေါ့နော် CRPH ကိုဒါထောက်ခံကြတာကြီးလေအလုံးတွေ့နေရတာပဲနော်ဒါပေမဲ့တစ်ဖက်မှာလည်းပဲအားမလို့အားမရပြောတဲ့အတန်လေးကြားရပါတယ်ဥမာလို့ဒါနှီးတယ်ပေါ့တီတီရောက်ရောက်ထိရောက်မှုပဲမှာအားနေနေတယ်ပေါ့အဲ့လိုမျိုးတွေဝေဖန်တာတွေလည်းရှိပါတယ်ဆိုတော့ကိုဒီဇာဆန်ဘယ်လိုမြင်လဲ CRPH လုံးနေတာတွေကထိရောက်ရလားဒီထက်ပိုပြီးတော့များအားကောင်းမှုလို့နေသလား
ဟုတ်ကဲ့အဲ့တော့ CRPH ပေါ့ဒီပြည်တော်စုလွတ်တော်ကိုစားပြုကော်မတီနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ဒီ CRPH စီကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိအချိန်မှာဒီ2020ရွေးကောက်ပွဲရလဒ်အရပေါ့နော်ဖွဲ့စည်းပေါ်ပေါက်လာတဲ့ဒီလွတ်တော်ကိုစားပြုကော်မတီဖြစ်တယ်ကျွန်တော်တို့လူထုကိုကိုစားပြုမှုအရာဒါအမြင့်ဆုံးမှာရှိတဲ့အဖွဲ့အစည်းဖြစ်တယ်ဆိုတာကျွန်တော်တို့အားလုံးလက်ခံပြီးသားအတိမတ်ပြုပြီးသားလည်းဖြစ်ပါတယ်အဲ့တော့ဒီ CRPH နဲ့ပတ်သက်ရင်သူရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ရင်တော့ကျွန်တော်ထင်တယ်ဟိုသူတို့မှလည်းမြန်မာနိုင်ငံမှာပြောရရင်ဗျာ290ကျော်ဖြစ်ခဲ့တဲ့နိုင်ငံရေးပြဿနာတွေရှိတယ်ပြည်တွင်းစစ်တွေရှိတယ်သူတို့ပြင်ကျွန်တော်တို့ဗမာမဟုတ်တဲ့ကြံသောတိုင်းရင်းသားတွေပေါ့ဗမာတိုင်းရင်းသားမဟုတ်တဲ့ကြံသောတိုင်းရင်းသားတွေနဲ့ကျွန်တော်တို့ဗမာလူမျိုးတွေဗမာတိုင်းရင်းသားတွေကြားထဲမှာယုံကြည်မှုเนาะကျွန်တော်တို့အားနေခဲ့တဲ့ပြဿနာတွေက290ကျော်ကြာနေပြီးခဲ့တဲ့9နှစ် NLD ပါတီအစိုးရပြည်တော်ကလည်းလုတ်ခဲ့တဲ့တချို့သောအတင်းအဆောင်အလွဲမှားတွေလည်းရှိတယ်။ဒါကြောင့်သူတို့အနေနဲ့အခုချိန်မှာကျန်တဲ့အင်အားစုတွေနဲ့ယုံကြည်မှုတိစောက်ရတဲ့နေရာမှာအခက်အခဲတွေရှိနေတယ်။အချိန်အတိုင်းတာတစ်ခုထိယူနေရမယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်သူတို့တချို့သောလုံဆောင်မှုတွေမှာအားနေနေတာမျိုးနှိကွင်းနေတာမျိုးခြိကောင်းရှိနိုင်တယ်။အားကြောင့်ကျွန်တော်တို့အနေနဲ့ကတော့တက်နိုင်တဲ့မြတ်ဒီထက်ပိုပြီးတော့မြန်နိုင်တယ်။ဒီထက်ပိုပြီးတော့ထိရောက်နိုင်မယ်ဆိုရင်ကျွန်တော်တို့ပိုပြီးတော့အားရှိရတာပေါ့ဗျာ။တိုးတော့တပြိုင်နက်ထဲမှာပဲပြောရမယ်ဆိုသူတို့မှသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေလည်းကျွန်တော်တို့အနေနဲ့ဟိုတနန်တဲ့မြပေါ့နော်ဟိုနားလေကိုချင်းစာမိပါတယ်ကျွန်တော်တို့ဘာမှမဟုတ်တဲ့ကျွန်တော်တို့မြို့တစ်မြို့အစင်ကျွန်တော်တို့ဆိုမန္တလေးဟဲ့လားကိုမင်းမတော်ဆိုမုံရွာမြို့ဒီလိုမြို့တစ်မြို့အစင်မှာဥဆောင်လှုပ်ရှားတဲ့ပေါ့နော်ဒီလိုနေရာမှာတော့အခက်အခဲတွေကျွန်တော်တို့မှာစိန်ခေါ်မှုတွေအများကြီးရှိသေးတာပဲပေါ့တနိုင်ငံလုံးအစင်နော်ကိုစားပြုဆောင်ရွက်နေတဲ့အဖွဲ့အစည်းတွေ CRPH အပါဝင်ပေါ့ကျွန်တော်တို့တိုင်းရင်းသားဒေါ်လာရေးလက်နက်ကန်အဖွဲ့အစည်းတွေတခြားသောနိုင်ငံရေးပါတီတွေစသဖြင့်ဒီအဖွဲ့အစည်းတွေဒီလူပုဂ္ဂိုလ်ကြီးတွေမှာဆိုရင်လည်းပဲသူတို့စိန်ခေါ်ချက်တွေအခက်အခဲတွေဒါအများကြီးရှိမယ်ဆိုတာကျွန်တော်တို့အနေနဲ့ဒါနားလည်ပါတယ်လက်ခံပါတယ်ဒါတိုင်းနဲ့ထဲမှာပဲဒီထက်ပို့ပြီးတော့ကျွန်တော်တို့စကားပုံတစ်ခုရှိတယ်ဗျာတံပူကြိုက်နာနာရိုက်ဆိုတာလို့ပေါ့ကျွန်တော်တို့အရေးတော်ပုံကြီးကအခုရက်90ကျော်ကြာလာတဲ့အမြလူထုမှလည်းပဲအခက်အခဲတွေစိန်ခေါ်ချက်တွေအများကြီးရှိလာပြီကျွန်တော်တို့ရှေ့မှာလည်းကိုဗစ်စကူရောဂါတနည်းနည်းပါကျွန်တော်တို့ဒုက္ခတွေပြီးခဲ့ပြီကျွန်တော်တို့ရဲ့လူမှုစီးပွားပြဿနာတွေကအများကြီးရှိခဲ့
အ
ခုရက်90ကျော်ပြီကျွန်တော်တို့စီးပွားရေးလုပ်ငန်းတွေအလုံးနီးပါးရပ်တန့်ထားရတယ်ကျွန်တော်တို့မှနောက်ဆုံးပြောရရင်အခြေခံစားဝတ်နေရေးအစားအကျတဲ့တွေတကယ်ရှိနေပါနိုင်ငံလုံးမှာအဲ့ဒီအချိန်မှာဒီထက်ပိုသောအမြန်ဆန်သောဒီထက်ပိုပြီးတော့ထိရောက်သောဒီထက်ပိုပြီးတော့အားကောင်းသောနိုင်ငံရေးဦးဆောင်မှုအခင်းကျင်းကိုတော့ကျွန်တော်တို့ပြည်သူလူထုအနေနဲ့အများကြီးညှော်လင့်ပါတယ် CRPH အပါအဝင်ကျွန်တော်က CRPH တခုတည်းကိုဆိုတာမဟုတ်ပါဘူး CRPH အပါအဝင်ကျွန်တော်တို့တိုင်းရင်းသားဒေါ်လန်ရင်းလက်နက်ကိုင်အဖွဲ့အစည်းတွေတခြားသောနိုင်ငံရေးပါတီတွေ2020ရွေးကောက်ပွဲနဲ့ရွေးကောက်တင်မြှောက်ထားတဲ့တခြားသောနိုင်ငံရေးပါတီရဲ့ကိုယ်စားလှယ်ကြီးတွေနောက်ကျွန်တော်တို့နော်ဒီတပိတ်ခေါင်းဆောင်တွေရော CDN လှုပ်ရှားမှုခေါင်းဆောင်တွေရောနောက်ဆုံးအရက်ဖက်အဖွဲ့အစည်းတွေရာစကျွန်တော်ကဒီထက်ပိုသောနော်သွေးစည်းညီညွတ်မှုဒီထက်ပိုသောစီလုံးမှုဒီထက်ပိုသောဥဆောင်မှုဒီထက်ပိုသောအားကောင်းသောအခင်းကျင်းကိုကျွန်တော်တို့အနေနဲ့အများကြီးမျှော်လင့်လျက်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဝေမှုနိုင်ရော CRPH ကိုအားရပြီလားဒီထက်ပိုလှုပ်ဖို့လိုသလား
ဟုတ်ကဲ့ဟိုအားရခြင်းအားမရခြင်းဆိုတာကတော့ကျွန်တော်အနေနဲ့ပြောဖို့အခုချိန်မှာပြောဖို့စောသေးတယ်လို့ကျွန်တော်တော့ထင်တယ်။ဘာကြောင့်လဲဆိုတော့ဟို CRPH မှာလက်ရှိဦးဆောင်နေတဲ့သူတွေဟာပြောရရင်နိုင်ငံရေးအရလူလက်ပိုင်းမျိုးဆက်တွေဖြစ်တယ်။ဟို NLD ပါတီတွင်းမှာလည်းသူတို့ဟာလူလက်ပိုင်းအာ generation ဖြစ်တယ်။ဆိုတဲ့အတွက်သူတို့အနေနဲ့လေဒီနိုင်ငံရေးအခင်းကျင်းကိုအာအခင်းကျင်းပုံစံအစ်စ်တစ်ခုကိုအခုမှစပြီးတော့ဦးစီးဦးဆောင်ပြုရတာဖြစ်တဲ့အတွက်သူတို့မှာလည်းသူတို့ရဲ့အကျက်တဲအခက်ခဲပြီးရှိမယ်လို့အော်နားလေအဲ့ဒါအပြင်ဟိုကျွန်တော်မြင်တာကတော့မြန်နေနှီးတယ်ဆိုတာကတော့ကျွန်တော်တို့ဒီဘက်ကမြေပြင်လှုပ်ရှားနေတဲ့ဒီဘက်ကတော့ ဟိုကျွန်တော်တို့ကိုယ်တိုင်လည်းရံဖန်ရံငါမှာဟိုဟာကဟိုကိစ္စဖြစ်မလာသေးဘူးလားဒီကိစ္စကဟိုမထုတ်
ပြမရလေးပေါ့
စိတ်ဆန္ဒဆုံးမိတာမျိုးရှိပါတယ်သို့တော့တကယ်တကယ်တမ်းကျွန်တော်တို့ပြန်စဉ်းစားကြည့်တဲ့အချိန်မှာကျွန်တော်တို့အလင်းစလိုအလော30နဲ့ဟိုတိတ်ကတ်ထားတဲ့ညီညွတ်ရေးလိုမျိုးအလော30တိဆောက်လိုက်ခြင်းကရေရှည်သွားမဲ့လမ်းကြောင်းမှာပို့ပြီးတော့အခက်အခဲတွေဖြစ်စေမယ်လို့ကျွန်တော်တို့မြင်တယ်။အဲ့ဒီအတွက်ဒီကာလဟာအခုကျွန်တော်တို့နားလည်သလောက်ဆိုရင်အမျိုးသားညီညွတ်ရေးအစိုးရပေါ့နော်။ဂျာကာလအစိုးရတရက်ကို Federal Democracy Charter ရဖွဲ့ရုံနဲ့အချိန်ဖြစ်တယ်။ဆိုတော့ဒါနဲ့ပတ်သက်ပြီးလည်းလူတို့ကပြောနေကြတယ်ကျွန်တော်တို့တွေ့ရတယ်။ဆိုတော့ဒီမှာဆိုရင်ကျွန်တော်တို့မြင်တာက shit အမိုင်းမှာကျွန်တော်တို့ NCGUB လိုမျိုးကျွန်တော်တို့အမျိုးသားညွန်ပေါင်းအစိုးရအဝေးရောက်အစိုးရရဲ့ကျွန်တော်တို့ဖြစ်စဉ်တမိုင်းရှိခဲ့ပြီးဖြစ်တယ်။အဲ့ဒီအတွက်ကျွန်တော်တို့က NCGUB မှာအဲ့ဒီခေတ်အဲ့ဒီကာလကနိုင်ငံရေးအခင်းအကျင်းမျိုးစုံရဲ့အခြေအနေအကြောင်းကြောင့်ကျွန်တော်တို့ထင်သလောက်အလုံးမဖြစ်ခဲ့တဲ့တမိုင်းညောင်းအထင်ရှားရှိပြီးဖြစ်တယ်။ဒီအတွက်ကျွန်တော်တို့မှာသင်ခန်းစာယူစရာတွေရှိနေတယ်။အဲ့ဒီအတွက်ကြောင့်အခုနေထားမှာဆိုရင်ကျွန်တော်တို့အင်အားစုတွေအသီးသီးခြားကညီညွတ်ရေးကိုအခြေအလေဆွေးနွေးမြင်နိုင်နိုင်တဲ့အခြေအနေမျိုးနဲ့ရှေ့ဆက်သွားတာကသာမြင်ကျွန်တော်တို့တိတ်ကတ်ထားတဲ့ညီညွတ်ရေးမဖြစ်ဘဲနဲ့ဟိုခိုင်မြဲတဲ့ညီညွတ်ရေးလမ်းကြောင်းကိုတည်ဆောက်နိုင်မယ်။တိုင်းပြည်လည်းရှေ့ဆက်သွားတဲ့လမ်းကြောင်းကပိုချုံးမွေ့မယ်လို့ကျွန်တော်ကတော့ယူဆတယ်။အဲ့ဒီအတွက်အခုချိန်မှာအချိန်ယူတဲ့အပိုင်းကိုဟိုတက်နိုင်သမျှကျွန်တော်တို့မိဘပြည်သူတွေအနေနဲ့လည်းနားလည်ပေးဖို့ဟိုလိုတယ်လို့ကျွန်တော်အနေနဲ့တော့မေတ္တာရက်ခံခြင်းနဲ့CRPH အနေနဲ့လည်းအချိန်ယူတာနဲ့တဆက်ဆက်သေးပဲလူမှုအများကမြင်နေကြတဲ့အတိုင်းတားရွှေကိုထမ်းလာတဲ့အချိန်တွေမျိုးအင်အားစုအသီးသီးကညီညွတ်ရေးကိုဟိုစူးစမ်းအကောင်းဆုံးအချိန်တွေတည့်ရက်ဖြစ်တိဆောက်နိုင်ဖို့အတွက်လည်းကျွန်တော်တို့အနေနဲ့မြစ်တာရက်ခံ
အခုဆိုရင်ဗျာဟိုခံရတာရမ်းများတာပေါ့နော်ဟုတ်လားတည်တာကြာဆုံးတာထိခိုက်ဒဏ်ရာရတာလိုက်တာနှက်တာဒါတွေလည်းတော်တော်တွေ့နေကြရတာပေါ့ဆိုတော့လူမှုအနေနဲ့ကဟာလား R2B Rights to Protect ပေါ့နော်ကုလသမဂ္ဂကနေပြီးတော့ R2B ဝင်မှာအဲ့ဒါဘာမို့လဲကုလသမဂ္ဂဒါမှမဟုတ်တခြားအနောက်နိုင်ငံတွေကနေပြီးတော့ကူပါပေါ့နော်လူတို့ကောက်ကွယ်ပေးပါဆိုပြီးတော့မျှော်လင့်ကြတယ်ပေါ့မျှော်လင့်ကြတယ်ပြောကြတယ်တောင်းကြတယ်ဆိုတော့ကိုရီဇာဆန်းရောကိုတိုင်းမှာအတ္တိလူမျိုးမျှော်လင့်ချက်ရှိသလားဒီလိုမျှော်လင့်တဲ့လူတွေကိုရောကိုရီဇာဆန်းကဘာပြောခြင်းတလဲ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ဒီနိုင်ငံတကာရဲ့အခန်းကဏ္ဍပေါ့နိုင်ငံတကာအတိုင်းအဝိုင်းရဲ့အခန်းကဏ္ဍကိုကျွန်တော်အနေနဲ့ကဒါအလေးထားပါတယ်အများကြီးလည်းမျှော်လင့်ပါတယ်ပေါ့နော်ဒီကုလသမဂ္ဂဥရောပသမဂ္ဂအာဆီယံလို့နိုင်ငံတကာအဖွဲ့အစည်းတွေရောနောက်တနိုင်ငံချင်းစီရောအားလုံးရဲ့ဒီမြမအရေးမြမဒီမိုကရေစီအရေးမြမຫນွေဦးတော်လှန်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့အခန်းကဏ္ဍကိုလည်းအများကြီးအားကိုးပါတယ်အလေးလက်ထားပါတယ်เนาะအဲ့တော့ R2B ရော ICC ရော ICJ ရောเนาะဥပဒေသမဂ္ဂရောအကုန်အလေးထားပါတယ်သို့တော့တကယ်အရေးကြီးတဲ့เนาะကျွန်တော်တို့ရဲ့အရေးတော်ပုံကိုအဆုံးဖြတ်ပေးမဲ့အခရာအင်အားအဓိကအဆုံးဖြတ်ပေးမဲ့အင်အားဒီကျွန်တော်တို့ပြည်တွင်းအားကျွန်တော်တို့ပြည်သူရဲ့55တန်းသောပြည်သူတွေရဲ့အင်အားနဲ့စိတ်ဓာတ်တည်တာအခရာပါအဓိကအဆုံးဖြတ်ပါလို့ကျွန်တော်အနေနဲ့ရှုမြင်ပါတယ်အဲ့တော့နိုင်ငံတကာရဲ့ခန့်ကန်တာအလည်းအရေးကြီးပါတယ်ကျွန်တော်ဒါဝင်လဲကျွန်တော်တို့ကကျွန်တော်တို့မေ့ထားလို့မရဘူးကျွန်တော်တို့ထည့်စဉ်းစားထားရမယ်ဆောင်ရွက်နေရမယ်တပြိုင်နက်ထဲမှာလည်းကျွန်တော်အနေနဲ့ပြည်သူလူထုကိုပြောချင်တာကတော့ကျွန်တော်တို့ပြည်သူလူထုရဲ့အင်အားတည်တာကျွန်တော်တို့အရေးတော်ပုံကြီးအတွက်ကျွန်တော်တို့အင်မတန်အဓိကအကြဆုံးတော့အခရာအင်အားဖြစ်တယ်လို့ကျွန်တော်အနေနဲ့ရှုမြင်တယ်ဆိုတာကိုပြောလိုပါတယ်ခင်ဗျ
ကိုမွနိုင်ရောအတူပြီးဝင်လာပါလို့မျှော်သလားတခြားနိုင်ငံကဝင်ကူပါလို့မျှော်သလားမျှော်လင့်နေတဲ့လူတွေကိုရောကိုမွနိုင်ဘာပြောချင်တယ်လဲ
ဟုတ်ကဲ့ခင်ဗျဟိုကျွန်တော်နားလည်တာကတော့ဟိုပိုတီစာပြောတော့လို့ပါပဲကျွန်တော်တို့ဟိုသဘောထားချင်းတူပါတယ်အဓိကကပြည်တွင်းအင်အားစုတွေအသီးသီးကြားကညီညွတ်ရေးကိုတည်ဆောက်ဖို့ရယ်အဲ့ဒီတည်ဆောက်လိုက်တည်ဆောက်လို့ရလာတဲ့ညီညွတ်မှုအားနောက်မှာပြည်သူလူထုတရက်လုံးကဒီဇိုင်းမတ်မတ်လိုက်ပါချီတဲ့ရေးကပဲကျွန်တော်တို့ရဲ့ပဌာနာအကြဆုံးကိစ္စလို့ကျွန်တော်ကတော့မြင်နေ။အဲ့ဒီလိုစူးစင်းညင်ညွတ်မှုအားတက်ခုကိုကျွန်တော်တို့ပြည်တွင်းမှာအားကောင်းမောင်းတန်တည်ဆောက်နိုင်ပါတဲ့ဟိုတစ်ဖက်ကဒုတိယအရေးကြီးဆုံးကိစ္စဖြစ်တဲ့နိုင်ငံတကာကဖိအားတွေနိုင်ငံတကာရဲ့ဂျားဝင်ဆောင်ရွက်မှုတွေခါလဲဟိုထိထိရောက်ရောက်နဲ့အမှန်တကယ်လိုအပ်တဲ့လမ်းကြောင်းတစ်ခုပေါ်ကိုဝင်ပြီးတော့ပံ့ပိုးကူညီဆောင်ရွက်နိုင်တယ်လို့ကျွန်တော်ကနားလည်ပါတယ်။ကျွန်တော်တို့ပြည်တွင်းမှာကညီညွတ်ရေးနဲ့လိုအပ်တဲ့တိုင်းပြည်ရှေ့ဆက်သွားဖို့တဲ့လိုအပ်တဲ့အခြေခံပြင်ဆင်ဆောင်ရွက်မှုတွေကိုမလုပ်ထားနိုင်ဘဲနဲ့ကတော့ဟိုကျွန်တော်တို့88နောက်ပိုင်းမှာလဲကျွန်တော်တို့ဒီနိုင်ငံတကာအတိုင်းဝိုင်းကပဲဟိုအမေရိကန်တက်ကမြန်မာရေးပိုင်နက်နာရောက်တော့မယ်ဗေနာရောက်တော့မယ်ဆိုပြီးအချိန်ချင်းကောလာဟလထွက်ခဲ့ပါတိုးတော့စိုးရိမ်ပါတယ်စိတ်ပူပါတယ်ဆိုတာလောက်နေတယ်ကျွန်တော်တို့ဟိုအမြင့်ဆုံးဒီတန်ခတ်ပိတ်ဆို့အရေးယူမှုတွေစီးပွားရေးပိတ်ဆို့မှုတွေကတွဲရင်ကျွန်တော်တို့ချက်ဝင်ဆောင်ရွက်တာကျွန်တော်တို့မတွေ့ကြရဘူး ဆိုတော့ဒီသင်္ကန်းစာတွေကကျွန်တော်တို့ကတော့ပြည်တွင်းအင်အားစုစည်းရေးနဲ့အဲ့ဒီစုစည်းလိုက်တဲ့အင်အားနောက်ကလူစုကတညီတည်းလိုက်ပါရေးကအဓိကဖြစ်တယ်လို့ထင်တယ်။အဲ့ဒီလိုကျွန်တော်တို့ညီညီညွတ်ညွတ်နဲ့ချစ်ချစ်လေးလေးတည်ဆောက်နိုင်ပြီဆိုတော့မှနိုင်ငံတကာအတိုင်းဝိုင်းနေနဲ့ဘယ်လိုလမ်းကြောင်းကနေပါဝင်ကူညီဆောင်ရွက်ရမယ်ပံ့ပိုးကူညီရမယ်ဆိုတဲ့အခင်းချင်းတွေကဖြစ်လာမယ်လို့ဒီလိုပဲကျွန်တော်တို့ကတော့မှတ်စထားပါတ
ယ်။ဟုတ်ကဲ့။ဖလာပြင်းထန်ရဲဆက်ဆက်ဖြူခွဲတာပြစ်တာရိုက်တာနှက်တာဒါတွေတွေ့လာရတဲ့ခါကျတော့ဒါတွေကလည်းရက်ဆက်လူဖြစ်လာတဲ့ခါကျတော့ဒါလူတွေကြားထဲမှာလူအများကြီးလို့ကျွန်တော်မဆိုလို့ဘူးကျွန်တော်ကိုယ်တိုင်လည်းဒါတည်ချာမပြောနိုင်ဘူးတိတိကျကျမြို့ဝင်ပြည့်စည်ဒါတွေကိုမြင်တဲ့အခါမှာပို့ပြီးတော့ကြောက်ရွံ့ဆိုရင်စိတ်ဝင်လာတဲ့လူတွေရှိတယ်အားပြော့လာတာရှိတယ်အားယော့လာတာရှိတယ်ဒါသဘာဝပဲဒါလူသဘာဝပဲကျွန်တော်တို့ဒါလက်ခံရမယ်ဆိုတော့အဲ့ဒီလူတွေကိုကိုရီဇာဆန်ဗာမားပြောခြင်းတယ်လေ
ဟုတ်ပါတယ်ကိုအဲ့တော့ဒီအခုအကျန်းဖက်အာနာသိန်းစစ်ကောင်စီကကျွန်တော်ဒီငင်းချမ်းစွာဆန္ဒပြနေတဲ့ပြည်သူလူထုပေါ်မှာအရေးရဆက်ဆက်တက်ပြတ်နေတာဖန်းစီနေတာနှိမ့်ဆက်နေတာကတော့နေစဉ်နဲ့အမျှအချိန်နဲ့အမျှပါပဲအဲဒါလို့အကြမ်းဖက်မှုတွေကဟိုဆန္ဒပြမရရမို့နော်အခုနောက်ပိုင်းမှာဘာမှဆန္ဒမပြောကိုယ့်အင်ဂျင်မှာကိုနေနေတဲ့ပြည်သူကအစနော်ကျွန်တော်တို့တက်ပြတ်ခံရတဲ့ကိစ္စဖန်းစီခံရတဲ့ကိစ္စတွေရှိနေပါတယ်အဲဒါလို့ရေးရဆက်ဆက်ဖန်းစီနှိမ့်ဆက်တက်ပြတ်နေတဲ့အခါမှာတော့အနေနဲ့အများဆိုသလိုကျွန်တော်တို့ပြည်သူတွေကြားထဲမှာလည်းဟိုအကြောက်တရားစိုးရွမှုတရားတွေရှိလာတာဒါသဘာဝလည်းကြပါတယ်ကျွန်တော်လည်းဒါနဲ့ပတ်သက်တဲ့ပြည်သူကိုအပြစ်မတင်လို့ပါဘူးတော့ဒီနေရာမှာကျွန်တော်ပြည်သူလူထုကိုပြောချင်တာကကျွန်တော်တို့အခုချိန်တခဏမှာကျွန်တော်တို့ကြောက်ပြီးတော့ကျွန်တော်တို့နောက်ဆုတ်လိုက်မယ်ဆိုရင်ကျွန်တော်တို့ကြောက်ပြီးတော့သွေးအေးသွားမယ်ဆိုရင်ကျွန်တော်တို့နောက်ထပ်မျိုးဆက်တစ်ဆက်လားနှစ်ဆက်လားသုံးဆက်လားကျွန်တော်တို့ပိမ့်ပိမ့်ပေါင်းနေတဲ့အမှောင်ခေတ်အကြောက်ခေတ်ထဲမှာကျွန်တော်နေရပါလိမ့်မယ်အဲ့တော့ကျွန်တော် 1988 ကိုစဉ်းစားကြည့်လို့ရပါတယ်ကျွန်တော်တို့ 1962 ခုနှစ်ကိုစဉ်းစားကြည့်လို့ရပါတယ်အဲ့တော့ကျွန်တော်တို့အခုချိန်မှာကျွန်တော်တို့ကြောက်ပြီးတော့ငြိမ်သွားမယ်ဆိုရင်နောက်ထပ်ကျွန်တော်တို့အခုလိုအကြောက်ခက်အမှောင်ခက်ထဲမှာကျွန်တော်တို့230လည်းဖြစ်သွားနိုင်တယ်260လည်းဖြစ်သွားနိုင်တယ်290လည်းဖြစ်သွားနိုင်တယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့လက်ရှိအချိန်မှာကျွန်တော်တို့အားလုံးစုစုစည်းစည်းညီညီညွတ်ညွတ်နဲ့ဆက်လက်ပြီးတော့ဒီအာဏာရှင်ကိုရင်ဆိုင်တိုက်ပွဲဝင်မှသာလျှင်ကျွန်တော်တို့လူရင်နဲ့ကျွန်တော်တို့ရဲ့ဘုံပန်းတိုင်းကိုလည်းရောက်နိုင်မှာဖြစ်တယ်ကျွန်တော်တို့သွားရင်နဲ့နော်ဖွံ့ဖြိုးကျော်ဝါးတဲ့ငြိမ်းချမ်းတဲ့ Federal democracy ပြည်ထောင်စုကိုလည်းကြီးစောက်နိုင်မယ်လို့ကျွန်တော်တို့အနေနဲ့ယုံကြည်ပါတယ်။ဒါကြောင့်ကျွန်တော်တို့ပြည်သူလူထုအနေနဲ့ကျွန်တော်တို့မြန်မာစကားပေါ်တစ်ခုရှိပါတယ်။ပြည်တင်းရင်မင်းမခံနိုင်ပါဆိုတာ။အဲ့တော့အခုချိန်မှာကျွန်တော်တို့အားလုံးစုစုစည်းစည်းနဲ့ညီကြမယ်ဆိုဒီမင်းကမင်းတောင်မဟုတ်ပါဘူး။အာဏာရှင်သာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အဲ့ဒါအင်္ဂလိပ်ဆိုရုပ်တစ်ခုလည်းရှိပါတယ်။ပြည်သူလူထုမထောက်ခံတဲ့နော်ပြည်သူထောက်ခံမှုမရတဲ့လက်နက်အားကိုနဲ့အာဏာသိမ်းထားတဲ့အစိုးရဆိုတာအစိုးရမဟုတ်ပါဘူး။ဓမြကိုင်းအကြီးစားပါဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ဒီဓမြကိုင်းအကြီးစားဖြစ်တဲ့ဒီအာနာတဲ့အကြမ်းဖက်အုပ်စုကိုကျွန်တော်တို့ပြည်သူလူထုကတော့ဝိုင်းပြီးတော့တင်းကြမယ်ဆိုရင်ဝိုင်းပြီးညီကြမယ်ဆိုရင်ဒီအာနာရှင်စနစ်ကိုကျွန်တော်တို့တေးကြပေါ့ကျွန်တော်တို့အမြင့်ပြတ်ချေမိုးနိုင်မယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗ
ျကိုမိုးနိုင်ကြောက်ရွံ့လာတဲ့လူတွေအားပြောလာတဲ့လူတွေအားရော့လာတဲ့လူတွေအတွက်ဘယ်လိုသတင်းစကားမျိုးများပြောချင်ပါသလဲ
ဟုတ်ကဲ့ဟိုဒါကတော့ကျွန်တော်နေ့စဉ်မြနေ့စဉ်နဲ့မြကြုံနေရတဲ့အဲဒီလိုလူတပ်ပွဲတွေဖန်စီပွဲတွေတောင်ကျွန်တော်တို့ပြည်သူလူထုမှာလည်းအကြောက်တရားတွေတဖြည်းဖြည်းနဲ့စိတ်ဝင်လာတဲ့အခြေအနေမျိုးရှိပါတယ်။ရက်ွက်တည်တဲ့အထိစီးဝင်ပြီးတဲ့အခါကျတော့တစ်ဖက်ကအကြံဖက်တောင်းချမ်းသူပုစုကဒီလူထုကိုချင်းချောက်ပြီးတော့လက်နက်အားကိုနဲ့ချင်းချောက်မှုတွေနဲ့နေစဉ်ရဆက်လုပ်တယ်။ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့မေတ္တာရက်ခံချင်တာကကျွန်တော်တို့ဒီလမ်းကပေးဆက်ရတာတွေရှိလိမ့်မယ်။အထီးခိုက်အကြဆုံးတွေရှိလိမ့်မယ်ဆိုတာကျွန်တော်တို့ဒီအားလုံးသိပြီးဖြစ်တယ်။မြန်မာနိုင်ငံရဲ့သမိုင်းကြောင်းတစ်လျှောက်မှာကျွန်တော်တို့တွေးခင်းတဲ့လမ်းတွေအများကြီးကိုကျွန်တော်တို့ဖြတ်ခဲ့ရပြီဖြစ်တယ်။သို့တော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့အားလုံးသွားကြတဲ့မျောလင်းတောက်တနေတဲ့ Federal Democracy ပန်းနိုင်ကိုကျွန်တော်တို့ဒီကနေ့ထိကျွန်တော်မရောက်နိုင်ဘူး။အဲ့ဒီအတွက်ကိုယ်စိတ်ထဲမှာမတိမတာဖြစ်စေတိတိတတဖြစ်စေကြောက်စိတ်တွေစိုးရင်စိတ်တွေဝင်လာတယ်ပြီးတော့လမ်းပေါ်ထွက်ဖို့အတွက်တွန့်ဆုတ်လာတာ။တံပုံးတီးဖို့အတွက်ကိုမဝင်ရဲတော့တာ။ဒီလိုမျိုးအာနာဖီဆန်နဲ့လှုပ်ရှားမှုတွေမှာပါဝင်ဖို့အတွက်မတက်ကြွတော့တဲ့အခြေအနေမျိုးများကိုယ်စိတ်ထဲမှာဖြစ်လာတယ်ဆိုရင်ကျွန်တော်ကြာဆုံးသွားခဲ့ရတဲ့ကျွန်တော်တို့ရဲ့အာဇာနည်သူရဲကောင်းတွေမျက်နှာကိုပြန်ပြီးတော့မြင်အောင်ကြည့်ပေးစေချင်ပါတယ်။ case ဆက်ဆက်မှာကျွန်တော်တို့တွေးခင်းလန်းဒီတိုင်းပြည်ရဲ့အနာဂတ်ခရီးအတွက်ကိုတွေးခင်းခဲ့တဲ့ကျွန်တော်တို့တွေးကြခဲ့ရတဲ့သူရဲကောင်းတွေရဲ့တွေးဆက်တွေမနှဲတော့ပါဘူး။ဆိုတော့ဒီသူရဲကောင်းတွေရဲ့မျက်နှာကိုမြင်အောင်ပါကျွန်တော်တို့လက်ရှိချိန်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ဒေါန်ဆန်းစုကြည်ပါဝင်နိုင်ငံရေးအင်အားစုအသီးသီးကတက်ကြွလှုပ်ရှားသူတွေရှေ့တန်းကရဲဘော်တွေရဲ့မျက်နှာတွေကိုမြင်အောင်ပြီးတော့ကျွန်တော်တို့ကြံနေခဲ့တဲ့သူတွေကတဦးကိုတဦးပြန်လန်ဖေးမဆောက်ရှောက်ပြီးတော့ဒီလမ်းကိုကျွန်တော်တို့အဲတက်တည်တင်းပြီးတော့ရအောင်ရှေ့ဆက်ရှောက်ရပါစို့လို့ပဲကျွန်တော်ကတော့ဟိုတိုက်တွန်းချင်ပါတယ်ခင်ဗျ
ကြာဆုံးတဲ့လူတွေပြောသလို900ကျော်ရှိပါပြီထိတိုက်တန်ရရသူကဒီထက်နှစ်ဆမကရှိမယ်လို့အကြံပြန်ခံမှန်းလို့ရပါတယ်ဖန်စီကန်တန်းအတူလည်းဒီဆိုရင် 3,000 ကိုမတရားကျော်နေပါပြီနော်ဆိုတော့ဒီမိသားစုဝင်တွေအတွက်ကိုဒေသာဆန်းဗာများပြောချင်ပါလေ
အဲ့တော့ဒီຫນွေဥတော်လန်ရေးမှာကျွန်တော်တို့ပေးဆက်ခဲ့ရတဲ့ထိခိုက်တင်တာခဲ့ရတဲ့ပုံစံတွေအများကြီးရှိပါတယ်သူတပြည့်ဒီကြာဆုံးခဲ့ရတဲ့ကျွန်တော်တို့ရဲဘော်ရဲဘက်တွေတိုက်ဖို့တိုက်ဖက်တွေလူဦးရေ900ကျော်နော်သာသဖြင့်ဒီအန်စီခံရတဲ့ထောင်ကနန်းရှိတယ်ပျောက်ဆုံးသွားတဲ့လူတွေထိခိုက်ဒဏ်ရာရတဲ့လူတွေလည်းအများကြီးပဲနောက်ကျွန်တော်တို့မေ့မထားတင်တာကတော့ကျွန်တော်တို့ဒီ CDM ဒီကျွန်တော်တို့ဒီပြည်သူဝန်ထမ်းနိုင်ငံဝန်ထမ်းအေးရဲ့ CDM လှုပ်ရှားမှုလုပ်နေတဲ့ကျွန်တော် CDM ဝန်ထမ်းတွေဒီလူတွေအားလုံးကကျွန်တော်တို့ပြည်သူတွေအတွက်တကယ်အာဇာနည်တွေပါတကယ်သူရဲကောင်းနေပါလို့ကျွန်တော်ဒီနေ့ရက်နေ့လေးလေးနက်နက်ဥညို့ကာရဝါပြုကျေးဇူးတင်စကားအရင်ဆုံးပြောလိုပါတယ်အဲ့တော့ဒီပေးဆက်ခဲ့ရတဲ့ဒီပေးဆက်နေတဲ့ဒီစွန့်လို့အနစ်နာခံနေတဲ့လူပုဂ္ဂိုလ်တွေရဲ့ပေးဆက်မှုတွေသူတို့ရဲ့အသက်တွေတွေးတွေချွေးတွေဒီကျွန်တော်တို့အဟောတိကံအလကားအဖြစ်မခံပါမဟုတ်ပါဘူးကျွန်တော်တို့ပြည်သူလူထုတရက်လုံးကဒီပေးဆက်ခဲ့ရတဲ့နစ်နာခဲ့ရတဲ့လူတွေအားလုံးအတွက်ကျွန်တော်တို့နှစ်ဆပို့ပြီးတော့ဒီအရေးတော်ပုံကြီးမှာပါဝင်ဆင်နွှဲကြဖို့စူးစမ်းကြဖို့ဖြစ်ပါတယ်အဲ့တော့ဒီသူရဲကောင်းအားလုံးကိုကျွန်တော်တို့အနေနဲ့เนาะရင်ထဲအသေးသေးကရောကျွန်တော်လေးလေးနက်နက်မှတ်တမ်းတင်ထားပါတယ်ဂါရဝပြုပါတယ်ဥညွတ်ပါတယ်ဂုံယူပါတယ်လို့ကျွန်တော်အနေနဲ့ပြောလိုပါတယ်ခင်ဗ
ျကိုဝေမူနိုင
်ဟုတ်ကဲ့ဟိုအဓိကကတော့ကျွန်တော်တို့ဟိုမိသားစုဝင်နေနဲ့ထပ်တူထပ်မြကျွန်တော်တို့ခြေခွဲခံစားရတယ်ဆိုတာကိုပထမအာဒီတိုက်ပွဲမှာကျွန်တော်တို့စောစောကပြောခဲ့တယ်လို့ပဲကြီးစံနေမှာနာမည်မေးပြီးမလာပါဘူးမှတ်ပုံတင်maybe မလာပါဘူးဆိုတော့ဒီလိုအနေထားမှာဘယ်ချိန်ကိုပြစ်ခံရမယ်ဆိုတာကိုဟိုဘယ်သူမှမသိတဲ့အချိန်မျိုးမှာရှေ့တန်းကနေတပိတ်စစ်ကြောင်းနေမှာထွက်ပြီးတဲ့အခါကျရဲရဲဝံ့ဝံ့နဲ့အာနာရှင်ကိုစန့်ကျင်တော်လှန်နေကြတဲ့ကျွန်တော်ရဲ့သူရဲကောင်းအားသာဖြစ်ပါဆိုတဲ့အတွက်ကျွန်တော်အနေနဲ့တော့ဒီမိသားစုဝင်တွေကိုဟိုဂတိစကားပါလို့တော့ရှိပါတယ်အဲ့ဒီလိုကြာဆုံးသွားခဲ့ရတဲ့မျိုးတော်လှန်ရေးမှာဆက်အာနာရှင်စန့်ကျင်ရေးနဲ့ Federal Democracy ပြည်ထောင်စုထူထောင်ရေးအတွက်ယုံကြည်ချက်ခိုင်ခိုင်မာမာမျှော်လင့်ချက်တည်တည်ကြည်ကြည်နဲ့ကျွန်တော်တို့ဒီတိုက်ပွဲမှာအသက်ပေးသွားခဲ့ရတဲ့လူတွေကိုကျွန်တော်တို့စာနာထောက်ထားတဲ့အနေနဲ့ဒီတိုက်ပွဲကိုကျွန်တော်တို့ရအောင်ကျွန်တော်တို့ဆက်တိုက်ပါမယ်ကျွန်တော်တို့ဒီရဲ့အသက်တွေနဲ့ခန္ဓာကိုယ်တွေကိုလည်းဒီຫນွေဦးတော်လှန်ရေးထဲမှာမြှုပ်နှံထားပြီးဖြစ်ပါတယ်အဲ့ဒီအတွက်ကျွန်တော်တို့မိဘဒီကြာဆုံးသွားခဲ့ရတဲ့အာဇာနည်များရဲ့မိသားစုဝင်များစိတ်ပြက်အာရုံတာမျိုးမဖြစ်ပါနဲ့ကျွန်တော်တို့ကြေကွဲဝမ်းနည်းစရာတွေနာကြီးစရာတွေကိုမခံကျင်စိတ်တွေအားလုံးကိုကျွန်တော်တို့ပညာဉာဏ်သတိနဲ့တွဲဆက်ပြီးတော့ကျွန်တော်တို့ဒီအားလုံးနဲ့အတူတကွရှေ့ဆက်ပြီးတော့ဒီတိုက်ပွဲကိုဆင်နွှဲကြဖို့ပဲကျွန်တော်အနေနဲ့တိုက်တွန်းချင်ပါတယ
်ဟုတ်ကဲ့ဗျာဆိုတော့ကိုဒီဇာဆန်းဒီပွဲရဲ့အဆုံးသတ်ရလတ်ကိုကိုဒီဇာဆန်းကိုယ်တိုင်ဘယ်လိုမြင်ထားပါသလဲတကယ်ပဲအောင်မြင်မယ်လို့အခိုင်အမာယုံကြည်ပါသလားကိုဒီဇာဆန်း
အင်းလည်းပြောရမယ်ဆိုတော့ကျွန်တော်တို့အခုချိန်မှာဟိုကကျွန်တော်တို့မှာတချို့သောကြီးမားတဲ့အောင်မြင်မှုတွေရနေပြီဆိုကျွန်တော်ကတော့ရှုမြင်နေဗျ။အားဖြင့်ဆိုတော့ပြောရရင်အခုချိန်မှာကျွန်တော်တို့အလား290ကျော်လွတ်လပ်ရေးရပြီကြတဲ့ကပေါ့နော်290ကျော်တမိုင်းမှာကျွန်တော်တို့လူထုအနေနဲ့တအညီညွတ်ဆုံးသောကာလတစ်ခုကိုရောက်နေပြီဆိုကျွန်တော်ထင်တယ်။ကျွန်တော်တို့ရှေ့အတိတ်ဒီကာလတချို့မှာဆိုရင်ကျွန်တော်တို့ဒီအထူးသဖြင့်ကျွန်တော်တို့ဒီဗမာတိုင်းရင်းသားဗမာလူထုကဒီပြည်တွင်းစစ်တွေအကြောင်းလို့Federal ပြည်တော်စုစနစ်အကြောင်းလို့စသဖြင့်ဒါရင်းနဲ့ပတ်သက်ရင်နားလည်မှုသိရှိမှုသဘောပေါက်မှုအားနည်းခဲ့တာတွေရှိတယ်။ဒါပုံမှန်တင်ကျွန်တော်တို့ဝန်ခံရမှာဖြစ်တယ်။တောင်းပန်ရမှာဖြစ်တယ်။သူတို့ပြည်ကျန်တဲ့လူမျိုးတွေရဲ့ကျွန်တော်တို့နိုင်ငံရေးအကြောင်းတိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတွေရဲ့နိုင်ငံရေးအကြောင်းဟာလာသူတို့ရဲ့ရည်တည်ချက်သဘောထားတွေကိုစာနာနားလည်သဘောပေါက်မှုအားနည်းခဲ့တယ်။တိုးတော့အခု2021ຫນွေဦးတော်လှန်ရေးကြီးအတွင်းမှာကျွန်တော်တို့ဗမာတိုင်းရင်းသားတွေအပါအဝင်အားလုံးကဒီဘာကြောင့်ကျွန်တော်တို့ Federal စနစ်ကိုတောင်းဆိုနေရတာလဲ။ဒီတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းတွေရဲ့ဟဲ့လားတိုင်းရင်းသားလူမျိုးတွေရဲ့ဒီနိုင်ငံရေးတွေရည်တည်ချက်တွေကိုကျွန်တော်တို့အများကြီးပို့ပြီးသဘောပေါက်သွားပြီ။ဒါသည်ပြင်ကျွန်တော်တို့ဒီအရေးတော်ပုံကြီးကအောင်မြင်မှုကြီးတစ်ခုဆိုကျွန်တော်ပြောချင်တယ်။နောက်တစ်ခုရှိသေးတယ်။ကျွန်တော်တို့ဟဲ့လားအရင်တုန်းကဆိုရင်ညွေဦးတော်လှန်ရေးမတိုင်ခင်ကဆိုကျွန်တော်တို့ဗမာလူမျိုးတွေကြားထဲမှာဒီအကြမ်းဖက်အာဏာသိမ်းစစ်အုပ်စုနဲ့ပတ်သက်ပြီးတော့တည်ရှိမှုဒီစစ်အုပ်စုကိုစန့်ကျင်မှုဘက်မှာတုံ့ပြန်အားနည်းခဲ့တယ်။ဒါကျွန်တော်တို့ဟဲ့လားဒီစစ်တပ်ကဟဲ့လားအရင်တော့ပြည်တွင်းစစ်မှာရွာလုံးကျိုးမီးရှို့တယ်တို့ဟဟလာအကြမ်းဖက်တယ်လူသက်မှုတွေလုပ်တယ်ဟဟလာလူသားချင်းစာနာမှုမရှိဘူးဆိုတော့ကျွန်တော်တို့ကကြားပြကြဝူးတာမျက်မြင်ကိုယ်တွေမဟုတ်ဘူးအဲ့တော့တချို့တွေကတိရှိမှုသဘောပေါက်မှုအားနေခဲ့တယ်ဒါပေမဲ့အခုချိန်မှာတော့ကျွန်တော်တို့ရန်ကုန်မြို့ကြီးမှာမန္တလေးမြို့ကြီးမှာမုံရွာမြို့ကြီးမှာဟဟလာတောင်ကြီးမြို့ကြီးမှာဟိုကဒီအကြမ်းဖက်စစ်ကောင်စီရဲ့လက်ပါစီစစ်သားတွေရဲတွေဘယ်လောက်ထိလူသားမဆန်တယ်လဲ ဘလောက်ဒီအကျန်းဖတ်တယ်လဲဘလောက်ဒီရက်ဆက်တယ်လဲဆိုတော့ကျွန်တော်တို့မြောက်ဝါထင်တင်အားလုံးကတွေ့နေရပြီဖြစ်တယ်ကဘာကလည်းမှတ်တမ်းနေပြီဖြစ်တယ်ကျွန်တော်တို့အားလုံးကလည်းသိရှိပြီဖြစ်တယ်เนาะအဲဒါကြောင့်ကျွန်တော်တို့ဗမာတိုင်းရင်းသားတွေကိုယ်တိုင်ကဗမာလူမျိုးတွေကိုယ်တိုင်ကဒီအကျန်းဖတ်ဝါဒဒီအကျန်းဖတ်စစ်ကောင်စီရဲ့လက်ပါစေစစ်သားတွေရဲတွေကိုဒီစစ်အုပ်စုကိုကျွန်တော်လုံးဝတူတူခါခါစန့်ကျင်နေကြပြီဖြစ်တယ်တွန်းလှန်နေကြပြီဖြစ်တယ်ဒါဒီပြင်ကျွန်တော်တို့မျိုးဦးတော်လည်ရဲ့အောင်မြင်မှုတစ်ခုလို့လည်းကျွန်တော်ကပြောချင်တယ်အဲ့တော့ကျွန်တော်အနေနဲ့ပြောရမယ်ဆိုတော့ကျွန်တော်တို့ရဲ့အားလုံးရဲ့စူးစီးပြည်သူလူထုအားလုံးရဲ့စူးစီးညီညွတ်မှုတက်ကြွမှုနောက် CRPH အပါအဝင်ကျန်တဲ့အင်အားစုတွေအားလုံးနောက်ကျွန်တော်တိုင်းရင်းသားဒေါ်လာရင်းလက်နက်ကိုင်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေရက်ဖက်အဖွဲ့အစည်းတွေအားလုံးရဲ့စူးစီးညီညွတ်ကြမယ်ဆိုရင်ကျွန်တော်ထင်တယ်လက်ရှိအချိန်အခိုက်တန့်ဒီကျွန်တော်တို့290ကျော်မြန်မာလူ့စိတ်ရေးရပြီးတမိုင်းအတွင်းကျွန်တော်တို့သွားကျင်တဲ့ဘုံပန်းတိုင်း Federal Democracy ပြည်တော်စုကိုတည်ဆောက်ဖို့အကောင်းဆုံးအခွင့်အလမ်းကြီးဖြစ်တယ်လို့ကျွန်တော်အနေနဲ့လေးလေးနက်နက်ယုံကြည်ပါတယ်ကျွန်တော်တို့ရဲ့အရေးတော်ပုံအောင်းကိုအောင်ရမယ်လို့ကျွန်တော်အနေနဲ့ကတော့ယုံကြည်ပါတယ်ခင်ဗ
ျကိုဝေမိုးနိုင်ရောကိုကိုတိုင်းခိုင်ခိုင်မာမာအပြင်းထန်ယုံကြည်ပါရဲ့လားဒီပွဲဘလို့အဆုံးသတ်မယ်လို့ညောလင်းယူဆထားပါလေ
ဟုတ်ကဲ့အဲယုံကြည်ပါတယ်ဘာကြောင့်လဲဆိုတော့ကိုကျွန်တော်တို့ကျွန်တော်ကတော့များသောအားဖြင့်ဒီຫນွေဥတော်နိုင်ရေးနဲ့ပတ်သက်ပြီးတော့သုံးသက်ကြည့်ရင်ကျွန်တော် 1988 တုန်းကအချင်းချင်းချို့နဲ့ကျွန်တော်ပြန်ပြီးတော့ချိန်ထိုးပြီးသုံးသက်ဖြစ်ပါကိုယ်တိုင်တော့မကြုံခဲ့ရပါပဲအဲ့ဒီကာလကအချိန်လေးတွေအဲ့ဒီက88နောက်ပိုင်းအခင်းချင်းတွေကိုကျွန်တော်တို့စာတွေ့ရသိရှိခွင့်ရတဲ့အတွက်ဒီလိုနေထိုင်နေတဲ့ချိန်ထိုးကြည့်တဲ့ချိန်မှာ1988နဲ့မတူတဲ့အခင်းချင်းချို့စောစောကကိုဒီစာပြောသွားလို့အခုနေထားမှာကိုပဲကျွန်တော်တို့ဘက်ကအခုချိန်ထိအားကောင်းနေစေတဲ့မန္တန်ကြီးတွေရှိနေပါတယ်ဟိုကျွန်တော်တို့အများအားပြောပါတယ်ຫນွေဦးဒေါ်လာကြီးကကျွန်တော်တို့တောက်တိုင်3ချောင်းနဲ့ကျွန်တော်တို့ဟိုထောက်ကန်ပေးထားတဲ့တိုက်ပွဲဖြစ်တယ်ပထမတောက်တိုင်ဖြစ်တဲ့ဒီကျွန်တော်တို့လမ်းမော်တပိတ်တိုက်ပွဲကြီးကြည့်တဲ့ချိန်မှာအရှင်ကတော့ကျွန်တော်ရော့သွားတယ်။သို့တော့လူလူရဲ့စိတ်ထဲကဒီလမ်းမော်တပိတ်တိုက်ပွဲမှာပူပေါင်းပါဝင်ခြင်းနဲ့စိတ်ဆန္ဒကတော့သူတို့ဘလောက်ပဲချင်းချောက်ချင်းချောက်ချိုးနိုင်လို့မရဘူးဆိုတော့ကျွန်တော်မြင်တာပဲ။ကျွန်တော်တို့အခုဆို cycle တပိတ်စိတ်ချောင်းဆိုပြီးခြေချင်းလူအုံနဲ့ချင်းနဲ့ထွက်ရခတ်တဲ့ cycle နဲ့ထွက်တဲ့အချိန်မှာကျွန်တော်စင်ကြေပုံးရက်ွက်တွေဒီတာမန်ကြည့်ရင်တော့ကျွန်တော်တို့ကဟို internet ကောင်းကောင်းမမီတော့သူတို့တိပါမလားပေါ့နော်။ဟိုဒီလှုပ်ရှားမှုတွေပေါ်မှာစိတ်ဝင်စားပါမလားထင်ပေမဲ့ဆိုင်ကစီကြောင်းထွက်လာလိုက်တာနဲ့တမက်ကအလံမြင်လိုက်တာနဲ့ကျွန်တော်တို့ဒီကြွေးကြော်သံတွေကိုကြားလိုက်တာနဲ့လူတွေကအိမ်ထဲကနေဥရဖားရပြေးထွက်လာပြီးလက်သုံးချောင်းထောင်ပြကြတယ်လက်ခုပ်လက်ဝါးတွေကြည့်ကြတယ်ကြွေးကြော်သံတွေကိုအတူတကွလိုက်ပြီးခေကြွေးကြတယ်ဒါကိုကြည်ချင်းအဖြစ်ကျွန်တော်တို့လူလူကအခုချိန်ထိဟိုစစ်အာဏာရှင်စနစ်ကိုဟိုဆန့်ကျင်ရမယ်ဆိုတဲ့ခိုင်မာပြင်းပြတဲ့စိတ်ဆန္ဒကအခုချိန်ထိကျွန်တော်တို့ရှိနေတယ်အဲ့ဒီလိုပဲဒုတိယလှုပ်ရှားမှုဖြစ်တဲ့ CDM လှုပ်ရှားမှုမှာကြည့်မယ်ဆိုရင်ပြည်သူဝန်ထမ်းတွေအခုချိန်ထိလူလူနဲ့တသားတည်းရက်တည်ပြီးရုံးပြန်မတက်ကြပဲနဲ့အာနာဖီဆန်တော့မှရှိသေးတယ်။တနေ့ကဆိုကျွန်တော်တွေ့လိုက်တာပညာရေးဝန်ကြီးဌာနကဟိုပမောက္ခချုပ်ကြီးနဲ့ဒုတိယပမောက္ခချုပ်ကြီးလည်းပဲဟိုပြောရရင်ကျွန်တော်တို့ဝန်ထမ်းဖွဲ့စည်းရဲ့အကြီးအမှုလည်းပဲရှိတယ်။ညွှန်ချုပ်လည်းပဲရှိတဲ့အရာချီကြီးတွေကိုယ်တိုင်ကလူလူနဲ့တသားတည်းရက်တည်ပြီးတော့ယာယီတာဝန်ကနေရက်စဲခံလိုက်ရတယ်ဆိုတာမျိုး။ဆိုတော့ကျွန်တော်တို့ CDM လှုပ်ရှားမှုကလည်းအားကောင်းမောင်းတာဖြစ်နေပြီလေ။တတိယလှုပ်ရှားမှုဖြစ်တဲ့ရက်ကြီးနဲ့မြို့နယ်အဆင့်တွေမှာအာနာဖီဆန်မှုကိုကြည့်ရင်အခုစစ်ကောင်စီကမြို့နယ်တွေရက်ွက်တွေကြေးရွာတွေဘလောက်ဖိဖိစီစီအုပ်ချုပ်နိုင်ပါပြီဆိုပြီးတော့သတင်းစာတွေမှာလိန်ပြီးတော့ကြေညာကြေညာမြေပြင်မှာဘလောက်ပဲတနက်နဲ့ရက်ွက်ထဲဝင်ပြီးဘဲကောင်ထွက်ရဲလဲกว่าဆိုပြီးတော့ဟိုမိုင်ရိုင်းစော်ကားပြီးတော့လူတို့ကိုဆက်ဆန်ဆက်ဆန်ဒီနေ့ချိန်ကြီးကျွန်တော်တို့ရက်ွက်တွေကြေးရွာတွေမှာစစ်ကောင်စီကခန့်နဲ့လက်ပါစီတွေအုပ်ချုပ်လို့ရတဲ့ရက်ွက်ကြေးရွာတွေနင်းနေတယ်တချို့နေရာတွေမှာတော့ကျွန်တော်တို့တနက်မိုးပြီးတဲ့ခါကျအုပ်ချုပ်တဲ့အတွက်လူတို့ကမတက်တာတဲ့အဆုံးလက်လျှော့ပေးလိုက်ရတာပဲရှိတယ်သို့တော့တကယ်တမ်း PPCC နိုင်ငံရေးနဲ့အုတ်ချုံနိုင်တဲ့အခြေအနေမရှိသေးဘူးပေါ့။ဆိုတော့ဒီတောက်တိုင်သုံးချောင်းကိုကြည့်တဲ့အချိန်မှာလည်းကျွန်တော်အခုချိန်ထိကျွန်တော်တို့ဘက်ကအားတနေတယ်။နောက်တစ်ခုကကျွန်တော်တို့ဒီ88တုန်းက CRPP ရှိခဲ့တယ်လို့ပဲအခု2021မှာကျွန်တော် CRPH ရှိတယ်။အဲ့ဒီမှာမှကျွန်တော်တို့ CRPH ကနေပြီးတော့အခုဒီဆက်သွားမယ်တိုင်းပြည်ရှေ့ဆက်သွားမယ် Federal Democracy ပဋိညာဉ်ကိုလည်းကျွန်တော်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကျွန်တော်တပိတ်လှူရှားတဲ့မြေပြင်ဖွဲ့စည်းတွေ CDM ဖွဲ့စည်းတွေနဲ့ပူးပေါင်းတိုင်ပင်ပြီးကြေညာခဲ့။ကြေညာချက်တွေမှာအားသာချက်တွေအားနည်းချက်တွေအောင်ရှိနေတယ်။ဒါတွေကကျွန်တော်တို့အနေနဲ့ပြန်ဝိုင်းဝန်းပြန်လည်ဆွေးနွေးပြီးတော့လိုအပ်တာတွေပြန်ဆင်ဖြည့်ဆွာမှာဖြစ်တယ်။သို့တော့ပြောချင်တာကကျွန်တော်တို့လက်ရှိ CRPH နဲ့တခြားသောတိုင်းရင်းသားအင်အားစုတွေလက်နက်ကိုင်ဖွဲ့စည်းတွေနိုင်ငံရေးအရကျွန်တော်အရေးပါတဲ့ decision maker တွေပူးပေါင်းဆောင်ရွက်နေတဲ့လမ်းကြောင်းကလည်းကျွန်တော်88တုန်းကမတူတဲ့အခင်းချင်းတစ်ခုကိုကျွန်တော်မြင်နေရတယ်။အဲ့ဒီအတွက်ကျွန်တော်မြင်တာကတော့ကျွန်တော်တို့ຫນွေဥတော်လိုင်းရေးဟာနိုင်နိုင်မယ်ကျွန်တော်တို့ Federal Democracy ပြည်ထောင်စုကိုမုတ်ချကျွန်တော်တို့ PP ပြင်ပြင်ထူထောင်နိုင်နိုင်မယ်လို့ကျွန်တော်ကတော့အလေးလေးနက်နက်ယုံကြည်ပါတ
ယ်ဟုတ်ကဲ့ပါဗျာချိန်ပေးပြီးတော့ဘုံဆွေးနွေးပြတဲ့ကိုဒေဇာဆန်ကိုဝေမိုးနိုင်မျှော်လုံးကိုအထူးပဲကျေးဇူးတင်ပါတယ်ဘေးရန်အန်ဒရယ်ပေါင်းကကင်းဝေးကြပါစေ လိုချင်တဲ့ပန်းတိုင်ကိုအရောက်လမ်းတက်နိုင်ကြပါစေခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကလည်း
ဖိုင်ကိုကြည့်ကြည့်ပါလိမ့်ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ